နေ့ပေါ့နော်ဒီကြောင့်မလို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဆရာတို့ဒီစာနယ်ဇင်းကောင်စီကိုခေါ်ယူတွေ့ဆုံရတဲ့အဓိကအကြောင်းရင်းကဘာများဖြစ်မလဲရှင
်ဒီဟိုကကောင်စီဘက်က request လုပ်တာကောင်စီတက်တန်းကောင်ငယ်မာတာဟို2016မှာတချိန်တွေ့ခဲ့တော့လေဒီကောင်စီတက်တန်း၃နှစ်ကလာမယ့်နိုဝင်ဘာမှာပြည့်မယ်ဆိုတော့မတိုင်ခင်မှာတွေ့ဖို့အဲကောင်စီဘက်စာပို့ထားတယ်ပြီးခဲ့တဲ့2လကွယ်2လလောက်စာပို့ဟိုကောင်စီဦးစီးချုပ်ကတင်ပေးနိုင်တယ်အခုဒီနေ့မှာသူချက်တာပေါ့
ကျတို့ဘလို့အကြောင်းကိစ္စတွေအဓိကထားဆွေးနွေးပြလဲလို့ပါရှင
်ကျွန်တော်တို့ကောင်စီဘက်ကတော့ကျွန်တော်တို့ကတော့ဒီသတင်းရဝင်နဲ့ပတ်သက်တဲ့ကိစ္စတွေပေါ့လေဒါဟိုတက်မဲ့သတင်းမှန်ကြံကြားရေးအဖွဲ့နဲ့လည်းဆွေးနွေးနေတာတွေရှိပါတယ်အခုတက်ချုပ်နဲ့တွေ့နေမှာလဲဒီအကြောင်းတွေထပ်ပြီးတော့ဆွေးနွေးပြတယ်ပေါ့နော်ကျွန်တော်ကတော့အခုဒီရက်ပိုင်းလေးမှာဖြစ်တဲ့ဟိုမြန်မာနောင်သတင်းနောက်ကိစ္စလိုမျိုးပြီးခဲ့တဲ့နှစ်ကတော့ဟလာ၁၆နှစ်တဲ့ဖန်စီပြီးတော့နောက်အဲ့ဒီဟာအခုရုပ်သိမ်းတဲ့ဒီလိုမျိုးတရားစွဲတဲ့ဆင့်ကြီးရောက်သွားတော့ပေါ့နော်ပြီးမှသာရုပ်သိမ်းမှာဆောင်အဲ့လိုမျိုးမဖြစ်ရင်အောင်ဒီလိုတမ်းမရောင်းတဲ့သတင်းမီဒီယာကောင်စီကြားမှာဟိုဆက်သွယ်ရေးလမ်းကြောင်းတွေကိုဆက်သွယ်ရမယ့်ဟိုတဲ့ဟာမျိုးကိုဒီအနေထားကိုထပ်ပြီးတော့ပုံပြီးတိုးတက်အောင်လက်ရှိအနေထားလည်းထိနေတော့ထပ်တော့တိုးတက်အောင်ဖြစ်စေချင်တဲ့အကြောင်းပြန်ပြုခဲ့ပါတယ်ဟိုတမ်းမရောင်းကဘယ်ရုပ်ကလည်းအဲ့ဒါကိုသူကလည်းလက်ခံတယ်ပေါ့နော်ဟိုကလေးမနာလေးမှုလွယ်ရနေဒီတမ်းမရောင်းတဲ့မှာထုတ်ပြန်ရေးကတော့လောလောဆယ် email ပဲပေးထားသေးတယ်ပေါ့နော်ဖုန်းဆက်သွယ်ကတော့ဟိုလောလောဆယ်ပြရသေးဘူးစောစောပြောတဲ့ main man တစ်ခုခုဟိုနားလည်မှုဒီလေကိစ္စမျိုးပြဿနာတစ်စုံပြတယ်။ဒီနေ့ကိစ္စမျိုးမှာတော့ဒါကောင်စီနဲ့သူနဲ့တော့ဒါဆက်သွယ်နိုင်တဲ့ online သဘောမျိုးပေါ့။အဲ့ဒါမျိုးတော့သဘောတူပါတယ်။သို့သော်သတင်းမီဒီယာကိစ္စမှာတော့ဖုန်းနံပါတ်တော့လောတင်နေထားမှာတော့အဲ့ဒါမျိုးတော့ update မရသေးဘူး။
တဲ့အခုပေါ့နော်လက်ရှိ writer သတင်းတောက်နှစ်ဦးပေါ့နော်ဒီအင်းစိန်ချင်းထောင်မှာရှိနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟိုဒီနေ့ဆွေးနွေးပြတဲ့အနေအထားရှိမလားဆရာ
။အဲ့ဒီအပိုင်းကတော့ temporal ကသူကဒါဒီကြောင်ရရေးရတဲ့သဘောမျိုးပဲ။ဒီအရောဒီဘက်ကတော့ဟိုတင်ပြတာတော့ဟိုမရှိခဲ့ဘူးပေါ့နော်။ဒါဥပဒေသွင်းရေးဘက်ကလောက်တာဆိုတဲ့သဘောမျိုးလဲသူတို့သိနေတဲ့အချိန်မှာတော့မှတ်ချက်တစ်ခုရဲ့မှာတော့ပါပဲ။သို့တော့ဒီကိစ္စကိုစီးတန်းကြီးပေါ်နေတာတော့မရှိဘူး။ဟု
တ်လက်တလို့ပေါ့နော်။မနေ့ကရက်စွဲနဲ့ဆိုရင်လဲဒါနိုင်ငံတကာလူငင်းချမ်းသာအဖွဲ့ AI ကပေါ့နော်။ဟိုတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါဝင်ဒါစစ်ဘက်နဲ့လုံခြုံရေးဆိုင်ရာကခေါင်းဆောင်တွေကိုပေါ့နော်။အစီရင်ခံစာထုတ်ပြန်ပြီးတော့ရက်စွဲမှုတွေကျူးလွန်နေဆိုပြီးပြောထားတာရှိတယ်။ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဆရာတို့ဒီပြောဆိုဆွေးနွေးပြတာများရှိလားရှင
်။ဒီကဟိုကျွန်တော်တို့ရဲ့ပုံဝင်တယောက်ကမေးတာလို့ရှိပါတယ်။ဒါနဲ့ပတ်သက်လို့ခြေရညမှာတော့ဒီ AI ရဲ့ဟာကတော့ဒါဖိတ်ပြီးတော့ထုတ်တဲ့တဲ့ရင်ဆိုတော့အင်ခံစားဆိုတော့သူ့အနေနဲ့တော့ဘာမှသုံးပြန်တရားမရှိဘူးလို့ပြောတယ်။ဘာမှသုံးပြန်မှာလဲ။ဟုတ်တယ်။
သတင်းသမားတွေပေါ့နော်ဒီမောင်တော်တို့ဘူတိတောင်တို့မှာဒါဟိုလွတ်လွတ်လပ်လပ်သတင်းရယူခွင့်ရယူရည်နဲ့ပတ်သက်ပြီးတော့ဆွေးနွေးပြတာများရှိမလားဆရာ
အဲ့ဒါတော့ရှိတယ်အဲ့ဒါကသူတို့ပြောတဲ့ဟာမှာတော့တမတော်ဘက်ကကန့်သက်ထားတာတားမြစ်ထားတာအရှိသူရနေနေတာသို့တော့ဟိုသူကဒီဘက်ကတော့မသိဘူးလေဆိုတော့တမတော်ဘက်ကတော့ကန့်သက်တာမရှိဆိုတော့ကျွန်တော်တို့ဘက်ကတော့အဲ့လိုမျိုးတမတော်ဘက်ကဟိုသတင်းရခွင့်မှာကန့်သက်တိုင်းဒီနေ့မကန္တကံသူဆိုတဲ့ချက်ကိုတော့သူတို့ကတော့အများကြည့်အောင်လဲပြီးပေးတင်တယ်ပေါ့နော်ကျွန်တော်တို့ကတော့အဲ့လိုပြောခဲ့ပ
ါကန့်သက်ထားတာမရှိဘူးဆိုတဲ့အနေအထားမှာဒါဟိုသတင်းသမားတွေအနေနဲ့ဒီဘူတိတော်မောင်တော်ဘက်ကိုလွတ်လပ်စွာသွားခွင့်ရှိတယ်ဆိုတဲ့အနေအထားမျိုးလားဆရာတို့ကဘယ်လိုမျိုးများသူပြောတဲ့အပေါ်နားလည်မိလဲဆရာ
ပြောတဲ့ဘိုင်းကတက်ဘက်ကကန့်သက်တာမရှိဘူးသို့တော့သူရဘိုင်းတို့အစ်ပေဘိုင်းတို့သူရောက်ပြီးသူ့ဘိုင်းအဲ့ဒီဘိုင်းတွေကတော့ဒါသူတို့တက်မလို့နဲ့တိုင်းဘိုင်းဆိုတော့အဲ့ဒီဘိုင်းကဟာဒီရှင်းကောင်းရှင်းမယ်အဲ့ဒါတော့ပြောတဲ့အချိန်မှာသူတို့ပိုင်မအောင်ပြောပေါ့သူတို့ကတော့ဒီကန့်သက်ထားတာမရှိဘူးလို့အဲ့လိုမျိုးပြောတဲ့ဒီမှတ်ချက်ကတော့ဒါသိပါတယ်ဒီတင်သို့တော့ခုနှစ်မှာလုံငြိမ်းရေးအန္တရာယ်ရှိနိုင်တဲ့အနေအထားမျိုးကိုလည်းဟိုလုံငြိမ်းရေးဘယ်အေရှားကတော့အန္တရာယ်ရှိလို့မတော်သင့်ဘူးအဲ့ဒါမျိုးလုံငြိမ်းရေးအကြောင်းနဲ့ဟိုစီပေးချက်ထုတ်ပြန်တာမျိုးတော့ဒါတော့ထုတ်ပြန်တာသဘာဝထုတ်ပြန်ခဲ့ရင်လည်းသဘာဝကျတယ်ထုတ်ပြန်ထားလည်းထုတ်ပြန်ထားတင်တယ်ပေါ့အဲ့လိုမျိုးတော့သိနေတာရှိတယ်မူအားဖြင့်တော့သူကကန့်သက်တာမရှိဘူးလို့ပြောတာ။နောက်တော့ဒီကျွန်တော်တို့ဖွင့်ဝင်တရားမေးတာတော့ဒါ CNN ရေးဆိုရနဲ့ဒီ Cameron နဲ့ဂျာဆက်ဆံရေးဆိုတဲ့ဟာမျိုးကိုမှတ်ချက်တောင်းတော့သူကဘာတစ်ခုမှခက်ခဲမရှိပါဘူး။ဒီပြရဖြင့်ဟိုပြောရင်အထင်ကြီးပါတယ်ပေါ့နော်။ဘာတစ်ခုမှခက်ခဲမရှိဘူးအထင်ကြီးပါတယ်ဆိုတော့သူ့ရဲ့မှတ်ချက်ကတော့အဲ့လိုပြောပါ
။ဆရာအချင်းပေးဖြည့်ပေးရ RF ရကျေးဇူးတင်ပါတယ်ရှင်။